ကင်းပြင်းနဲ့မြောက်ရီခိုင်တဲ့ကအွန်လိုင်းငွေလိမ်ကမ်းတွေမှာလုတဲ့အင်ဒိုနီးရှားနိုင်ငံသား84ကိုထိုင်းအနာပိုင်းနဲ့လက်ထက်မြန်မာကလွှဲပေးခဲ့ပါတယ်။သူတို့လူကုန်ကူးခံရတယ်ဆိုတာကိုအင်ဒိုနီးရှားတန်ရုံကတစင်ထိုင်းအထူးစုံစမ်းစစ်ဆေးဌာန DSI ကိုလွန်ခဲ့တဲ့တစ်နှစ်ကျော်တည်းကအခုကြီးတောင်းခံခဲ့တာပါ။အခုတော့လွှဲလိုက်နိုင်တာကို VOA သတင်းတောက်မအေးမှပြောပြပေးပါအောင်ခင်ဗျ။
မြောက်ရီခရိုင်ထဲမှာရှိတဲ့ KK ဘက်မှာရှိတဲ့ online ငွေလိမ်ခိုင်းနေကြအစင်းစင်းလက်လွဲရောင်းချခံရပြီးနှိမ့်ဆက်ညှဉ်းပန်းခံခဲ့ရတဲ့အင်ဒိုနီးရှားနိုင်ငံသား84ဦးကိုမြန်မာနယ်ကြားစောင့်တပ် BGF ကထိုင်းမြန်မာနှစ်နိုင်ငံချစ်ကြည်တရားအမှတ်နှစ်ကနေတဆင့်ထိုင်းနိုင်ငံအာဏာပိုင်တွေလက်ကိုဒီကနေ့လွှဲပေးခဲ့ပါတယ်အင်ဒိုနီးရှားအမျိုးသမီး14ဦးအမျိုးသား80ဦးကိုထိုင်းရဲတပ်ဖွဲ့နဲ့အတူအင်ဒိုနီးရှားတန်ရုံကစီစဉ်တဲ့မော်တော်ယာဉ်တွေနဲ့ထိုင်းဘက်ကိုခေါ်လာတာဖြစ်တယ်ဆိုပြီးထိုင်းအထူးစုံစမ်းစစ်ဆေးရေးဌာန DSI အင်ဒိုနီးရှားတန်ရုံတို့နဲ့အလို့အတူတူပူးပေါင်းလှုပ်ဆောင်နေတဲ့ဦးမောင်ထွန်းကအခုလိုရှင်းပြပါဗျ။သူတို့ဟာအင်ဒိုနီးရှားတန်ရုံကိုလွန်ခဲ့တဲ့တစ်နှစ်ကျော်ကတည်းကဆက်သွယ်အကူအညီတောင်းခံခဲ့တာဖြစ်လို့အင်ဒိုနီးရှားတန်ရုံကထိုင်းဒီအက်ဆိုင်ကိုအကြောင်းကြားပြီးလွတ်မြောက်ရေးအတွက်ကြိုးစားခဲ့တာဖြစ်ပါတယ်။အ
ာတန်ရုံနဲ့ကျွန်တော်တို့ဒီဘက်ကဒီအက်ဆိုင်နေနဲ့ကျွန်တော်တို့ဒီအမြဲတမ်းဒီ victim တွေကိုကျွန်တော်တို့ထုတ်လာဖို့အတွက်ထွက်လာဖို့အတွက်အမြဲတမ်းကြိုးစားခဲ့တာပေါ့နော်။ဘယ်တော့မှအောင်မြင်မှုမရှိခဲ့ဘူး။အခုလဲတာနောက်ဆုံးဒီချိန်မှပဲအောင်မြင်မှုရခဲ့တယ်ပေါ့နော်အဲ့ဒီဒါပေမဲ့ဒီလိုမျိုး character မလုပ်ခဲ့ဘူးဆိုလို့ရှိရင်ဒီလူတွေကဘယ်လို့မှထွက်လာမဲ့စည်ရင်ထဲမှာမရှိဘူးပေါ့နော်ကျွန်တော်တို့အဖက်ဘက်ကနေမျိုးမျိုးစုံနဲ့ကျွန်တော်တို့ဒီ GFD KK Park တင်မှာအဓိကသူတို့ပိတ်လောင်ပြီးတော့မှညင်မှနှိမ့်ဆက်ခံရတာနေ့တိုင်းညတိုင်းပေါ့နော်အဲ့ဒီတက်တေထောက်ထားတွေကတော့ victim တွေရှိမှအားလုံးရှိပါတယ်ပြီးတော့အဲ့ဒီအဖက်တက်တေထောက်ထားတွေကတော့ဒီဘက်ဖိုင်းဆိုးရနဲ့ဒီဘက်က DSI နေမှာလဲပြီးတော့တက်ဆိုင်ကတန်ရုံနဲ့ပါလေအားလုံးမှရှိတယ်ပေါ့နော
်ဟုတ်မြန်မာဘက်ကရောက်လာတဲ့အင်ဒိုနီးရှားနိုင်ငံသားတွေကိုအင်ဒိုနီးရှားတန်ရုံနဲ့ထိုင်း DSI တို့ကစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်ပြီးတဲ့အခါအင်ဒိုနီးရှားနိုင်ငံကိုပြန်ပို့มาဖြစ်ပါတယ
်အာသူတို့တော့အခုဒီကျွန်တော်တို့ပြန်ဒီဘက်မှာထိုင်းမှာအခု DSI တို့လည်းအာသူတို့လည်းရောက်နေတယ်သူတို့လည်းဒီမှာဒီ verify ပေါ့နော်သူတို့ဒီ verify တွေဒီ screen ကန္တက်တွေသူတို့လုပ်မယ်ပြီးပြီဆိုလို့ရှိရင်အပိုင်ကောက်ကိုပို့မယ်ပိုင်ကောက်ကိုပို့ပြီးစတော့သူတို့တက်ဆိုင်ရာတန်ရုံနဲ့တမတ်တွေနဲ့ပြန်ပြီးတော့မှသူတို့ပြန်မဲ့ကိစ္စတွေကိုနောက်ပြီးတော့သူတို့နေ victim နဲ့နေပြီးတော့မှသူတို့ကပြန်ပြီးတော့မှတရားစွဲခြင်းလားမှသူတို့ကတော့ပထမဦးဆုံးထိုင်းရဲ့လှုပ်ထုံလုပ်နေရတော့ဗာလဲဘယ်လိုရှိလဲဆိုတော့ NRI လုတ်ခေါ်တာပေါ့နော်ဒီကျွန်တော်တို့ဒီဒီ process screening process ပြီးတော့မှ contact ပေါ့နော်ဒီလူက victim လားဒီလူကလူကုန်ကူးခံရတဲ့လူလားဒါမှမဟုတ်လို့ရှိရင်သူက criminal လားပေါ့နော်ဒီ gang မှာပါဝင်ပတ်သက်နေတဲ့လူလားဆိုတာကိုသူတို့စစ်စစ်တယ်စစ်စစ်ပြီးပြီဆိုလို့ရှိရင်တကယ်လို့သူကနေပြီးတော့မှဒီလူပုဂ္ဂိုလ်ခံရတဲ့လူဆိုလို့ရှိရင်တော့သူအကုန်လုံးဒီကဖိုင်ဆိုးရနေပြီးတော့မှကုညီထောက်ပံ့ပေးမယ်ပြီးတော့သူတို့အစိုးရလည်းဒါကိုကုညီဆောင်ရွက်ပေးသွားမှာဖြစ်တယ်ပေါ့နော်ပြီးတော့သူတို့ပြန်မေးခွန်းထိုင်းအစိုးရနေပြီးတော့မေးခွန်းမိတာတော့နင်တို့ကိုခေါ်လာတဲ့လူ agent ဒီ site ကရှိတဲ့ပါဝင်ပတ်သက်တဲ့လူတွေကိုနင်တို့တရားစွဲခြင်းလားဆိုပြီးတော့မှပြန်ပြီးတော့မေးလေတော့ရှိရပေါ့နော်အဲ့မှာတရားစွဲမယ်ဆိုလို့ရှိရင်တော့အဲသူတို့ရဲ့ဒီခုရလာတဲ့ information တွေနဲ့အာဒီတက်ဆိုင်ရာဒီပုံကိုယ်တွေပေါ့နော်အဲ့ဒီလူတွေကိုဒီဘက်ကထိုင်းဆိုရနေပြီးတော့မှတရားစွဲတဲ့အခါမှာပို့ပြီးတော့မှ evidence စုံစစ်စစ်ဖြစ်လာတာပေါ့နော
်ဟုတ်ကဲ့
အဲ့လိုတော့ရှိပါ
ကြားပြန် online ငွေလိမ်လုပ်ငန်းတွေလောင်းစားလုပ်ငန်းတွေမှာအထက်ပတ်သက်ဆက်နွယ်နေတဲ့ကရင်နယ်ကြားဆောင်တက်တာဝန်ရှိသူတွေပေါ်ထိုင်းဆိုရကဖိအားပေးခဲ့ပြီးတဲ့နောက်လူကုန်ကူးခံရတဲ့နိုင်ငံသားတွေကိုကယ်ဆယ်ဖို့အတွက်ကရင်နယ်ကြားဆောင်တက် BGF ကကြားပြန်လုပ်ငန်းတွေနှိမ်နှင်းရေးအထူးတပ်ဖွဲ့ဖွဲ့စည်းပြီးကာစီနိုယုံတွေလောင်းကစားယုံတွေကိုဝင်ရောက်စစ်ဆေးမှုတွေလုပ်ပြခဲ့ပါတယ်။ဒီလုပ်ငန်းတွေကနေနိုင်ငံသား8000ကျော်ကိုကယ်ထုတ်နိုင်ခဲ့တယ်ဆိုပြီးကရင် BGF ကသတင်းထုတ်ပြန်ထားပါတယ်။နိုင်ငံသားတွေထဲမှာတရုတ်နိုင်ငံသားက4000ကျော်ပါဝင်ပါတယ်။တကယ်တမ်းငွေလိမ်လုပ်ငန်းလောင်းကစားလုပ်ငန်းဆရာကိုင်းနှောင်းလောက်သာနှိမ်နှင်းနိုင်သေးတယ်ဆိုပြီးထိုင်းအတိုက်ခံမှ Ransiman Rong ကလည်း Writer သတင်းဌာနကိုပြောကြားခဲ့ပါတယ်။
And the number of the people, from what I know, in Chowekoko, maybe, you know, the victim and also the boss or the Chinese who really want to work on this business, maybe overall it's around 100,000 people. KK Park, another place that really big. Maybe you can.
ရွှေကုတ်ကူလောင်းစားလုပ်ငန်းတွေကငွေလိမ်လုပ်ငန်းတွေမှာလူကုန်ကူးခါသူတွေရောအဲ့ဒီမှာအလုံးလုံးချင်လို့ရောက်လာကြတဲ့တရုတ်တွေရောစုစုပေါင်းတသိန်းလောက်ရှိပါတယ်။နောက်ထပ်အကြီးကျယ်လုပ်နေကြတဲ့ KK Park မှာလည်းတသိန်းလောက်ရှိနိုင်ပါတယ်။မြောက်ရီထဲမှာကဒီလုပ်ငန်းလုပ်နေသူစုစုပေါင်း3သိန်းလောက်ထိရှိနိုင်ပါတယ်။လောလောဆယ်ကဲတင်နိုင်သူ1000အောက်ပဲရှိပါသေးတယ်။ဒီလုပ်ငန်းတွေကိုနှိမ်နင်းနိုင်တဲ့ပမာဏကအခုထိ10ရာခိုင်နှုန်းတက်တောင်နေပါသေးတယ
်။မြောက်ရီမြို့ထဲကငွေလိမ်လုပ်ငန်းတွေမှာလုပ်ကင်နေတဲ့နိုင်ငံသားက9000လောက်ထိုင်းဘက်ကိုပြန်ဖို့ရှိနေတယ်ဆိုပြီးကရင် BGF ကပြောပါတယ်။အခုအချိန်ထိထိုင်းဘက်ကိုလွှဲပေးနိုင်သူ900ကျော်သာရှိပါသေးတယ်။ထိုင်းနိုင်ငံကလည်းအဲ့ဒီနိုင်ငံသားတွေဟာလူကုန်ကူးသူတွေလားလူကုန်ကူးခံရသူတွေလားဆိုတာကိုပွင့်လင်းမြင်သာစွာထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးမြဝတီမြို့ကကြားဖြတ်လုပ်ငန်းတွေကိုနှိမ်နင်းနိုင်ဖို့ထိုင်းဘက်ကလျှက်စစ်မီးနဲ့လောင်စာဆီတွေကိုဖေဖော်ဝါရီလ4ရက်နေ့ကစပြီးဖြတ်တောက်ခဲ့ပေမဲ့ရန်ကုန်ဖအံနဲ့မော်လမြိုင်မြို့ဘက်ကနေလောင်စာဆီတွေကိုတင်သွင်းနေတာကြောင့်ကာစီနိုယုံတွေကတော့ဆက်လက်လဲပတ်နေစေဖြစ်ပါတယ်ရှင်